တိကိနေငါနိုင်ငံအရှေ့ပိုင်းကကမ္ဘောဒီးယားမြို့မှာလုံခြုံရေးတပ်ဖွဲ့နဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့တို့တောက်ကြမ်းနေကြတာအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အင်ကိုတိကိနေရှင်းလင်းရမှာတော့အပြင်းအထန်တရားရထားတဲ့အမျိုးသမီးတဦးနဲ့ကလေးတဦးကိုရှာဖွေတွေ့ရှိလိုက်ပါတယ်။သူတို့နောက်ဆုံးတော့အစည်းအုံတင်ထားပါတယ်။အပြန်အလှန်ပြစ်ခတ်ပြီးတော့ပောက်ကွယ်မှုတွေဝါဖြစ်ပွားခဲ့တဲ့အဲ့ဒီအင်နဲ့အနီးတစ်ဝိုက်မှာအလောင်း15လောင်းကိုတွေ့ရပြီးတော့အဲ့ဒီထဲမှာကလေးငယ်6ဦးပါဝင်တယ်လို့စစ်တပ်ပြောခွင့်ရသူကပြောပါတယ်။ပောက်ကွယ်မှုတွေကတော့အသေးခံပုံကွဲသူတွေကြောင့်ဖြစ်ပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီအင်ထဲမှာရန်တော့15တောင်း IS အစွန်းရောက်တွေရဲ့ဝတ်စုံ၊စမ်းမနီဂုံးကြီးတွေ၊ဒရုန်းယာဉ်တစ်ခု၊လက်ပ်တော့ပ်၊ကွန်ပျူတာတစ်လုံးနဲ့ဗန်ဒါတစ်စီးကိုပါရှာဖွေတွေ့ရှိခဲ့တယ်လို့တီးဝီလင်ကနိုင်ငံထုတ် The Daily Mirror သတင်းစာကဖော်ပြပါတယ်။ပြည်ခရက်တနင်္ဂနွေနေ့ကပဲခရီးယံဖျားကျောင်းဝင်တဲ့ဟိုတယ်တွေမှာအသေးခံပုံကွဲတက်ခိုင်မှုတွေကြောင့်လူပေါင်း150ဝန်းကျင်တိစုံမေးရနဲ့ချီတရားရခဲ့တာပါ။အဲ့ဒီဖြစ်ရနောက်ပိုင်းအကြံဖက်တက်ခဲမှုတွေထပ်ပြီးဖြစ်လာနိုင်နေဆိုတော့တရားဝင်တရင်တွေထွက်ပေါ်လာတာကြောင့်နိုင်ငံတော်လုံးကအခုပြုစုတောင်းပွဲတွေကိုကက်သလစ်ကောင်းဆောင်တွေကဖျက်သိမ်းထားပါတယ်။ဒီပုံကွဲတက်ခဲမှုတွေကိုအစ္စလာမစ်အစိုးရတွေရဲ့လက်ချက်အဖြစ်ပြောဆိုနေရပါအမေရိကန်နိုင်ငံခြားရေးဌာနကလည်းအမေရိကန်နေအတွက်ခီးသွွာလာမှုလုံခြုံရေးဆိုင်ရာတတိပိချက်ကိုလေးစင်သတ်မှတ်ထားရမှာတတိလင်ကနိုင်ငံခီးသွွာလာမှုတတိပိချက်ကိုတော့အဆင့်3အဖြစ်တောက်ကြနေကတုံးမြင့်သတ်မှတ်လိုက်ပါတယ်။